အမေရိကန်ပြည်ထောင်စုရဲ့လူအခွင့်အရေးသမိုင်းမှာထင်ရှားအောင်မြင်ခဲ့တဲ့လူထုလှုပ်ရှားမှု Civil Rights Movement ဟာအမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့လှုပ်ရှားမှုတွေကတခုအပါအဝင်ဖြစ်ပြီး1950ခုနှစ်ကနေ1960ဝန်းကျင်တွေမှာပေါ်ပေါက်ခဲ့ပါတယ်။ဒီလှုပ်ရှားမှုရဲ့ရည်ရွယ်ချက်ကတော့အမေရိကန်ပြည်ထောင်စုမှာ African American နိုင်ငံသားတွေပေါ်လူမျိုးရေးနဲ့အသားအရောင်အရခွဲခြားဆက်ဆံတာတွေကိုရပ်တန့်ဖို့ဖြစ်ပြီးငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေ No Violence Protest တွေနဲ့အသားအရောင်အရခွဲခြားမှုရှိတဲ့ဥပဒေတွေအပေါ်မလိုက်နာခြင်းတွေ Civil Disobedient Movement စတဲ့လူထုလှုပ်ရှားမှုတွေပြုလုပ်ပြီးဒဏ်ထူညီမျှတဲ့နိုင်ငံသားအခွင့်အရေးတွေရရှိဖို့တောင်းဆိုခဲ့ကြပါတယ်။အကျိုးရလဒ်အနေနဲ့ American ပြည်ထောင်စုရဲ့အခြေခံဥပဒေနဲ့ Federal ဥပဒေတွေထဲမှာ African American တွေအပါအဝင်လူနည်းစုတွေနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုခွဲခြားဆက်ဆံမှုမရှိဘဲအကာအကွယ်ပေးတဲ့ဥပဒေတွေကိုတောင်းဆိုပြဋ္ဌာန်းနိုင်ခဲ့ပါတယ်။ Civil Rights Movement အနေနဲ့လည်းလူမှုတရားမျှတမှုရရှိရေးဆိုင်ရာလှုပ်ရှားမှုတွေထဲမှာထင်ရှားပြီးအောင်မြင်ခဲ့တဲ့လှုပ်ရှားမှုတစ်ခုအနေနဲ့တမိုင်းဝင်ခဲ့ပါတယ်။ American ပြည်ထောင်စုမှာပြည်သွင်းစစ်ပြီးကလေးကကျွန်းစနစ်ကိုတရားဝင်ဖျက်သိမ်းခဲ့ပေမဲ့လည်း African American လူမျိုးတနည်းအားဖြင့်လူမဲတွေပေါ်ဥပဒေအရရောလူမှုအတိုင်းအဝိုင်းထဲမှာပါခွဲခြားဆက်ဆံမှုတွေဆက်လက်ရှိနေဆဲဖြစ်ပါတယ်။အထူးသဖြင့် American ပြည်ထောင်စုရဲ့တောင်ပိုင်းပြည်နယ်တွေနဲ့ပြည်နယ်တချို့မှာကျင့်သုံးခဲ့ကြတဲ့ Jim Crow Laws လို့သိကြတဲ့ဥပဒေတွေဟာ African American နိုင်ငံသားတွေရဲ့မဲပေးပိုင်ခွင့်အလုပ်အကံရရှိခွင့်စီးပွားရေးလူမှုရေးပညာရေးအခွင့်အလမ်းတွေနဲ့တခြားသောအခွင့်အလမ်းတွေပေါ်ခွဲခြားဖိနှိပ်မှုတွေရှိခဲ့တာဖြစ်ပါတယ်။ဒီလိုဖိနှိပ်ချုပ်ချယ်မှုတွေကိုပြောင်းလဲနိုင်ဖို့အတွက်တက်ကြလှုပ်ရှားသူတွေဟာလှုပ်ရှားမှုမျိုးစုံနဲ့တောင်းဆိုခဲ့ကြပါတယ်။ Civil Rights Movement ရဲ့လှုပ်ရှားမှုတွေထဲမှာလူထုရဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြသတာတွေနဲ့ African American နိုင်ငံသားတွေအပေါ်ခွဲခြားဖိနှိပ်ထားတဲ့ဥပဒေတွေကိုမလိုက်နာပဲစန့်ကျင်သပိတ်မောက်ခြင်းတွေပါဝင်ပါတယ်။သပိတ်မောက်လှုပ်ရှားမှုတွေထဲကမှထင်ရှားတဲ့လှုပ်ရှားမှုနှစ်ခုအကြောင်းကိုပြောပြလိုပါတယ်။ပထမတစ်ခုကတော့ Mount Gomery Bus Boycott ဖြစ်ပါတယ်။ Alabama ပြည်နယ် Mount Gomery မြို့ရဲ့ဥပဒေအရ Bus ကားအပါအဝင်အများပြည်သူတည်ယူပို့ဆောင်ရေးစနစ်တွေမှာအသားအရောင်ခွဲခြားမှုအရထိုင်ခုံနေရာရရှိမှုခွဲခြားသတ်မှတ်ထားခဲ့တာတွေရှိပါတယ်။1955ခုနှစ်မှာတော့ African American အမျိုးသမီးဖြစ်တဲ့ Rosa Parks ဟာလူဖြူတဦးကိုခုံနေရာဖယ်ပေးဖို့ငြင်းဆန်ခဲ့ပြီးစတင်ဆန့်ကျင်ခဲ့ရာကနေဖြစ်တည်လာခဲ့တဲ့ Mount Gomery Bus Boycott ဟာထင်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်ခဲ့ပါတယ်။နောက်1960ခုနှစ်မှာမြောက် Carolina ပြည်နယ် Greensboro မြို့မှာရှိတဲ့အသားအရောင်ရခွဲခြားဆက်ဆံပြီးဝန်ဆောင်မှုပေးတဲ့နေလယ်စာစားတောက်ဆိုင်တစ်ဆိုင်မှာ African American College ကျောင်းသား၄ယောက်ကစိုင်းနေဝင်ရောက်နေရာယူပြီးထွက်ခွာဖို့ငင်းဆန်ဆန္ဒပြရာကနေစတင်ခဲ့တဲ့ Greensboro Worship is in ဆန္ဒထုတ်ဖော်ပြသမှုတွေဟာ Civil Rights Movement ရဲ့ထင်ရှားတဲ့အခမ်းကဏ္ဍတွေအဖြစ်ပါဝင်ခဲ့ပါတယ်။ဒါအပြင် 1962 ခုနှစ်မှာ Freedom Riders လို့အသိများကြတဲ့ American ပြည်ထောင်စုတောင်ပိုင်းတစ်ခွင်မှာအသားအရောင်အရခွဲခြားပြီးဝန်ဆောင်မှုပေးထားတဲ့ Bus Car Gate တွေစားသောက်ဆိုင်တွေနဲ့အများပြည်သူသုံးသန့်စင်ခန်းတွေကိုတက်ချွာလှုပ်ရှားသူတွေဝင်ရောက်ကခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒထုတ်ဖော်မှုတွေပြုလုပ်ခဲ့ပြီးပြင်းထန်တဲ့တုံ့ပြန်မှုတွေကိုကြုံတွေ့ခဲ့ရပါတယ်။1963ခုနှစ်မှာ Alabama ပြည်နယ် Birmingham မြို့မှာအသားအရောင်ပေါ်ခွဲခြားဆက်ဆံမှုကိုစန့်ကျင်တဲ့ African American ကျောင်းသူကျောင်းသားတွေရဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေအပေါ်ဖမ်းဆီးမှုတွေနဲ့ဖြိုခွင်းခံရမှုတွေကြုံတွေ့ခဲ့ရပြီးတပြည်လုံးအတိုင်းအတာနဲ့စန့်ကျင်လှုပ်ရှားမှုတွေဖြစ်ပေါ်လာဖို့အတွက်တွန်းအားတရက်ဖြစ်ခဲ့ပါတယ်။အကျိုးဆက်အနေနဲ့ဘာမင်ဟမ်မြို့မှာစားတောက်ဆိုင်တွေလုပ်ငန်းခွင်တွေနဲ့အများပြည်သူသုံးသန့်စင်ခန်းတွေမှာအသားအရောင်ခွဲခြားမှုတွေကိုပယ်ဖျက်ခဲ့တယ်လို့ African American တွေအတွက်ပုံမကောင်းမွန်တဲ့အလုပ်အကိုင်ခွင်လန်းတွေရရှိစေခဲ့ပါတယ်။1963ခုနှစ်ဩဂတ်စတ28ရက်နေ့မှာတော့နိုင်ငံတော်ဝန်လုံးကလူပေါင်း 25,000 ကျော်ဟာ American ပြည်ထောင်စုရဲ့မြို့တော် Washington DC ကိုခြေတက်ဆန္ဒပြခဲ့ကြပြီး Civil Rights Movement လှုပ်ရှားမှုတွေမှာထင်ရှားတဲ့ခေါင်းဆောင်တဦးဖြစ်တဲ့ Martin Luther King Jr. အပါအဝင်အခြားသောတက်ကြွလှုပ်ရှားသူတွေဟာလူမျိုးအသားအရောင်ပေါ်ခွဲခြားမှုမရှိဘဲတန်းတူညီမျှတဲ့အခွင့်အရေးတွေကိုပေးနိုင်မဲ့ဥပဒေတွေကိုဖော်ဆောင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီလိုဆန္ဒပြထုတ်ဖော်မှုတွေနဲ့သပိတ်မောက်တောင်းဆိုမှုတွေကြောင့် American ပြည်ထောင်စုမှာလူမျိုးအသားအရောင်ပေါ်မူတည်ပြီးခွဲခြားမှုတွေပေါ်အကာအကွယ်ပေးနိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့ပါတယ်။1954ခုနှစ်မှာ American ပြည်ထောင်စုရဲ့တရားရုံးချုပ်ဟာအစိုးရအကြောင်းတွေကိုအသားအရောင်ပေါ်မူတည်ပြီးခွဲခြားတည်ထောင်ခြင်းဟာအခြေခံဥပဒေနဲ့မညီညွတ်ကြောင်းသတ်မှတ်ခဲ့ပြီးခွဲခြားမှုကိုပယ်ဖျက်ပေးခဲ့ပါတယ်။1964ခုနှစ်မှာတော့ Civil Rights of 1964ကိုပြဋ္ဌာန်းခဲ့ပြီးအများပြည်သူပိုင်နေရာတွေမှာခွဲခြားမှုတွေကိုတားမြစ်ခဲ့ကတန်းတူညီမျှမှုရရှိစေခဲ့သလိုအလောက်ကန်ခန့်အပ်တဲ့အခါမှာလည်းလူမျိုးအသားအရောင်ကိုယ်ဝယ်ယုံကြည်မှုလိမ်ဖြစ်တည်မှုနဲ့မျိုးရိုးဇာတိအပေါ်မူတည်ပြီးခွဲခြားခြင်းတွေအပေါ်တရားမဝင်ကြောင်းသတ်မှတ်ခဲ့ပါတယ်။ဒါပြင်1965မှာပြဋ္ဌာန်းခဲ့တဲ့ Voting Rights Act of 1965ကြောင့် လူနည်းစုတွေရဲ့မဲပေးခွင့်ပေါ်ခွဲခြားဆက်ဆံမှုမရှိအောင်ဖက်ဒရယ်အစိုးရအနေနဲ့အကာအကွယ်ပေးထားမှုကိုရရှိခဲ့ပါတယ်။1968ခုနှစ်မှာတော့ Fair Housing Act လို့အသိများကြတဲ့ Civil Rights Act of 1968ကိုအတည်ပြုပြဋ္ဌာန်းခဲ့ပြီးလူမျိုးကိုယ်ခွင့်ယုံကြည်မှုနဲ့မျိုးရိုးစာတီစာရာတွေပေါ်မခွဲခြားဘဲဒဏ်တူညီမျှမှုရှိတဲ့အင်အားပိုင်ဆိုင်မှုအခွင့်အရေးတွေကိုရရှိစေခဲ့ပါတယ်။Civil Rights Movement ဟာ American ပြည်ထောင်စုရဲ့လူအခွင့်အရေးသမိုင်းမှာသာမကကမ္ဘာတဝန်းကလူမှုတရားမျှတမှုဆိုင်ရာလှုပ်ရှားမှုတွေမှာထင်ရှားပြီးအောင်မြင်တဲ့လှုပ်ရှားမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီလှုပ်ရှားမှုကနေတဆင့်နိုင်ငံသားတွေရဲ့လူမျိုး၊ဘာသာ၊ကိုယ်ဝယ်ယုံကြည်မှု၊အသားအရောင်၊လိင်ဖြစ်တည်မှုနဲ့မျိုးရိုးစာတိအပေါ်မူတည်ပြီးခွဲခြားဆက်ဆံမှုတွေမရှိစေဘဲဒဏ်တူညီမျှတဲ့နိုင်ငံရေး၊လူမှုရေး၊စီးပွားရေးနဲ့ပညာရေးအခွင့်အလမ်းတွေကိုရရှိစေနိုင်ဖို့အတွက်ဥပဒေအရရောလူအဖွဲ့အစည်းအတွင်းမှာပါအကာအကွယ်ပေးနိုင်မှုတွေရှိလာအောင်လှုံ့ဆော်ပေးနိုင်ခဲ့ပါတယ်။ဒါကြောင့်နိုင်ငံသားအခွင့်အရေးဆိုတာလူသားတိုင်းရပိုင်ခွင့်ရှိတဲ့အခွင့်အရေးဖြစ်ပြီးလူမှုတရားမျှတမှုဟာလည်းလူသားအလုံးအတွက်လူအဖွဲ့အစည်းထဲမှာဒဏ်တူညီမျှတဲ့အခွင့်အလမ်းတွေရရှိလာဖို့အတွက်အရေးကြီးတဲ့ဒီမိုကရေစီတန်ဖိုးနဲ့အတွေးအခေါ်တစ်ခုဖြစ်ရှိနေပါတယ်။